စကိုင်းတိုင်းမွန်ရွာခရိုင်စလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုတာဝန်ယူနေတဲ့ရဲတွေနဲ့ဒေသခံတွေကြားပစ်ခတ်မှုတွေဖြစ်တဲ့အထိတင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေတောင်ယာတွေပေါ်မှာရဲကင်းတွေချထားတာတွေကိုဒီညာအတွင်းဖယ်ရှားပေးဖို့တောင်းဆိုခဲ့တဲ့ပေါ်ညမင်းညာက10နိုင်ကျော်အချိန်လောက်ကစားပြီးရဲကင်းစောက်ထားတာတွေကိုဖယ်ရှားပေးလိုက်ကြောင်းဒါပေမဲ့ရဲတွေကတော့ဆက်ရှိနေတယ်လို့ဆိုပါတယ်အခြေအနေကို VOA သတင်းတောက်မအေးမာကတင်ပြပါမယ်
။သခိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်တဲကလေဒီဆရာတော်ဘုရားကြီးရဲ့သာသနာနယ်မြေမှာကျင်းဒီစီမံကိန်းကနေမိုင်းခွဲမှုတွေလုပ်နေတာတွေကိုကာကွယ်တားဆီးဖို့အတွက်ဒေသခံတန်ဃာတွေနဲ့ဒေသခံလူလူတွေစုပေါင်းပြီးအင်ဂျင်တောင်မှာသပိတ်စခန်းဖွင့်လှစ်ခဲ့ပါတယ်။ဒီနောက်အင်ဂျင်တောင်ဘက်ကိုသွားတဲ့လမ်းတွေကိုပိတ်ဆို့နိုင်ဖို့အတွက်ပြီးခဲ့တဲ့အပတ်လောက်ကစပြီးလက်ဘရောင်းဒေတာရဲ့မိုးချိုပြင်ရွာရဲ့တောင်ထိပ်မှာအာနာပိုင်နေဘက်ကရဲကင်းတွေလာရောက်တိစောက်ထားတာပါဒေတာကန်တွေကရဲကင်းတွေကိုဖယ်ရှားပေးဖို့အတွက်6ရက်ကြာဆန္ဒပြပြီးတဲ့နောက်မှာတော့အာနာပိုင်နေဘက်က18ရက်နေ့ည10နာရီကျော်အချိန်လောက်မှာဖယ်ရှားမှုတွေလုပ်ခဲ့ပါတယ်ဒေတာကန်တို့ပြောပြတာကတော့
ဟုတ်ကဲ့ရဲရဲရောရှိသွားပြီဒါပေမဲ့သူတို့ကခုချိန်ကြီးတော့သူတို့ရဲကြီးကိုအကုန်လုံးရုပ်ပြင်းတာတော့မရှိသေးဘူးခင်းရရောရှိသေးတယ်လမ်းတောက်ချက်တော့သူတို့လုံချိန်ကြီးတော့ချထားတယ်ဒါပေမဲ့သူတို့ကလုံချိန်ကြီးရုပ်ပြင်းတိုင်းလည်းမရှိဘူးဘာလို့လဲဆိုရင်ဒီသူတွေကိုသူတို့ကလုံချိန်နဲ့မြောက်တော့မရှိဘူးကျွန်တော်တို့ရဲ့မှာအဓိကတော့ဒီရဲကြီးရှိတဲ့အတွက်ကျွန်တော်တို့ရွာလည်းအဲဒီရွာတဲ့ဖေးပတ်ချလည်းမှာသူတို့လုံချိန်မရှိလို့ဆိုခံစားရတယ်ဟိုဘာလို့လုံချိန်မရှိလို့ဆိုလို့ရှိရင်ဒီကတော့ဟိုပေါ့တော့သွားလာလာချက်လို့ရှိရင်သူတို့ကခုချိန်မှာတော့ရှိသွားပြီကျွန်တော်တို့တောက်ချက်ကြီးကသူတို့ကျင်းစစ်တပ်လူစစ်တပ်ကြီးတွေမှာဒါရီဒီပဲကျွမ်းနဲ့သူတို့ခင်းချက်မှာသွားစစ်တော်တာမဟုတ်ဘူးမိနာဝိကျင်မှာစစ်တာကျွန်တော်ကြာလောင်းတစ်ချင်းကျလို့ရှိရင်ဘယ်လိုထက်ဖြစ်လာမလဲသတိကြီးတွေခက်လာမှာဆိုတော့သိုးရင်စစ်တော်ရှိတယ်
ကြာတာပရင်းနေတုန်းကတော့လက်ဘရောင်းတောင်မိုးချိုပြင်ရွာမှာဒေသခံတွေနဲ့ရဲတွေကြားရုံရင်ဆန့်ခါမှုတွေဖြစ်ပွားခဲ့ပြီးရဲတွေဘက်ကလောက်လေးခွာတန်နေနဲ့ကိုဦးထံရရရှိခဲ့တယ်လို့ဒေသခံ9ဦးကတော့တနက်တန်ရတွေရရှိခဲ့တာပါလက်ရှိအခြေအနေမှာတော့ရဲကင်းတွေဟာရွာထိပ်ကနေဖယ်ရှားပေးခဲ့ပေမဲ့ယုံကြည်မှုမရှိသေးတဲ့အတွက်ရွာထိပ်မှာတော့လူလူအင်အား30ခန့်နဲ့ကင်းဆောင်ပြီးတော့ရွာလုံးကျုံရေးကိုယူနေကြတယ်လို့ဆိုပါတယ်
။ဘယ်လိုဆိုရမလဲဆိုသူသဘောယူနေတော့မဖြစ်နိုင်ဘူး။ဘာလို့ဆိုတော့ဒေသခံတွေကဒီကနေပဲတောက်ဆိုလို့သူတို့ရှိပြလိုက်တယ်ဖြစ်ပြီးပဲ။ဒါပေမဲ့ရွာနဲ့တော့ဟိုအဝေးကြီးမှာရှိရမဟုတ်ဘူး။ဒီမလတ်မကတ်မှာရှိထားတာဆိုတော့ကြာရှင်းလင်းရှင်းကားတော့သိပြီးသေးပါတော့။သူကဘယ်လိုလာမလဲ။အခုလိုရွာကိုသူကတန်ဖိုးခတ်ချင်လို့လား။သူတို့နေပြည်တော်လူချင်းလို့လား။ဒီကတော့သူတို့ပြောတာတခုတော့ရှိတယ်ခုကြည့်လိုက်ပြောခဲ့တယ်ဟိုဘာပြောလို့ဆိုလို့ရှိရင်ဒီရင်းချင်းတော်တပိစကန်ရှိနေသေးရှိနေလို့မကြောင့်သူတို့ဒီကင်းသေးဆောက်လို့ဖြစ်တယ်ရင်းချင်းတော်တပိစကန်တကယ်လို့ဖြတ်သိမ်းပြီလို့ရှိရင်ဒီကင်းနဲ့သူဖြတ်သိမ်းမယ်လို့ပြောတယ်ဟိုရင်းချင်းတော်တပိစကန်ကသူတို့သွားပြီးတော့ဟိုအကြက်သက်ရှင်လာလားအဲ့ဒီတခုတော့ရှိတယ်ပေါ့
ဒေသခံတွေဘက်ကနေဥဆောင်ဖြည့်ရှင်းပေးနေတဲ့မန္တလေးမြို့ကဆရာတော်ဦးဤမလာကတော့ပြဿနာတွေကိုပြေလည်အောင်မရှင်းနိုင်သေးဘူးရင်းချင်းတော်တပိစကန်ဆက်ပြီးဖွင့်နာမယ်လို့လည်းမိန့်ပါတယ်
။အရင်ကလည်းစကမ်းကတော့ဒီနေ့ချိန်လေးပဲသူတို့ကဒါရောက်ဖြည့်ချင်းလေးနဲ့မကြည့်ရတော့တောင်းရင်တောင်းရင်ဆက်မှုအခြေသေးတော့ကဆက်လက်ဖွင့်ထားရရပါတယ်
။ပြီးခဲ့တဲ့အပတ်ကရုံးရင်ဆန့်ခါမှုတွေအတွင်းမှာဒေသခံအင်အား150ကိုတရားစွဲဆိုထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမြဲဒေသခံတွေကတော့အကြောင်းကြားထားခြင်းမရှိသေးဘူးလို့ဆိုပါတယ်။တရားစွဲဆိုမှုရှိမရှိဆိုတာနဲ့ပတ်သက်လို့စားလင်းကြီးမြို့နယ်ရဲစခန်းကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုမြမစီဝိုင်းဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုသိမ်းယူပြီးတော့ခြံခတ်ခဲ့တယ်လို့ရွာတွေထိပ်မှလုံခြုံရေးရဲကင်းတွေချပြီးလက်မှတ်ထိုးပြီးအပြင်ထွက်ခိုင်းတဲ့ကိစ္စတွေအပြင်သီးနှံဆိုင်ခင်းတွေကိုဖျက်ဆီးပြီးစီမံကိန်းကိုဆက်လက်အကောင့်ထည့်ဖော်နေတဲ့အပေါ်မှာဒေသခံတွေနဲ့အာဏာပိုင်တွေကြားဖြစ်ခဲ့တဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့ရပါတယ်ရှင်